Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2014ခုနှစ်ဒီဇင်ဘာလ5ရက်တောက်ချန်ဒီမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ client meter 2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုတောက်ကြနေမနေ့ကင်းနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့အတူတင်ပြပေးပါမှာခင်ဗျာရုရှားကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆက်ကိုတိုက်ခိုက်သိမ်းယူခဲ့တာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတကကာကွယ်ပြောဆိုလိုက်ပါတယ်ဒီမေနိုင်ငံမှာတော့ပြန်ပြီးဆွဲထားတဲ့အမေရိကန်သတင်းတောက်ကိုကယ်တင်ဖို့အမေရိကန်ကွန်မန်ဒိုတွေကြိုးပမ်းမှုမအောင်မြင်ခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်ဖိလစ်ပိုင်မှာတော့အင်အားပြင်းမုံတဲတစ်ခုတိုက်ခတ်မယ်ဆိုတဲ့သတိပေးမှုကြောင့်ပြည်သူတွေစိုးရိမ်နေကြပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုဟာ2014ခုနှစ်အတွင်းပြောင်းလဲတိုးတက်လာခဲ့ပေမဲ့အင်တာနက်သုံးစွဲသူတွေရဲ့အခွင့်အရေးကိုတော့အကာအကွယ်ပေးဖို့လိုအပ်နေဆဲဖြစ်တယ်လို့ Freedom House အဖွဲ့ကြီးကပြောလိုက်ပါတယ
် Well it was a very dynamic year for internet freedom in Myanmar because they changed status
အသေးစိတ်ကိုတော့သတင်းစီစဉ်ပြီးမှနားဆင်ရမှာပါရှင်ဒါအပြင်မလေးရှားနိုင်ငံရောက်မြန်မာအလို့သမားအချို့အသက်ခံရတဲ့သတင်းနောက်ဆုံးအခြေအနေကိုလည်းတင်ပြမှာပါအဲ့ဒီနောက်မှာတော့တောက်ကြနေမနေ့တိုင်းထုတ်လွှင့်နေကြတိုင်းရင်းသတင်းလွှာနဲ့ကျန်းမာရေးကဏ္ဍတို့ကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပါအောင်ရှင်
ရုရှားကယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုတိုက်ခတ်သိမ်းယူခဲ့တာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလဒီမီယာပူတင်ကကာကွယ်ပြောဆိုလိုက်ပါတယ်။နောက်ပြီးတော့အနောက်နိုင်ငံတွေဟာရုရှားအပေါ်တန်ခတ်အရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့အတွက်ယူကရိန်းနိုင်ငံမှာဖြစ်နေတဲ့အရေးခင်းကိုအကြောင်းပြခဲ့ကြတယ်ဆိုပြီးတော့လည်းဆွဆွဲလိုက်ပါတယ်။မစ္စတာပူတင်ကတနင်္ဂနွေလုံးကိုကြာသပတေးနေ့မှာပြောကြားခဲ့တဲ့နှစ်ပတ်လည်မင်ကွန်းမှာခရိုင်းမီးယားဒေသဟာရုရှားတို့ရဲ့နှလုံးသားမှာရှိနေတဲ့အမည်ဖြစ်တယ်လို့ပြောပါတယ်။အနောက်နိုင်ငံတွေရဲ့အရေးယူပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့မစ္စတာပူတင်ကရုရှားနိုင်ငံဟာပုံမူအကောင်လာနေတယ်လွတ်လပ်တယ်ဒါကြောင့်အခုလိုအမြန်ဆုံးသူတို့ပြုတ်လုကြရတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ရုရှားကယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာရှိတဲ့ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကိုထောက်ပံ့မှုပေးနေတာခရိုင်းမီးယားဒေသကိုကျူးကျော်တိုက်ခိုက်သိမ်းပိုက်တာတွေပြုတ်လုခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတအဖွဲ့တွေကအရေးယူပိတ်ဆို့မှုတွေကိုဆက်တိုက်ချမှတ်ခဲ့ပြီးတဲ့နောက်ရုရှားရဲ့စီးပွားရေးအခြေအနေယိုယွင်းခဲ့ရပါတယ်အရေးယူပိတ်ဆို့မှုတွေကြောင့်ရုရှားရဲ့ပြပရေနံတင်ပို့မှုကိုထိခိုက်ခဲ့ရတယ်လို့ရုရှားနိုင်ငံသုံးရူဘယ်ငွေကြေးတန်ဖိုးဟာလည်းစစ်တိုက်ကြဆင်းသွားခဲ့ပါတယ်။2015ခုနှစ်အထိရုရှားရဲ့စီးပွားရေးစစ်တိုက်ကြဆင်းသွားလိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေကလည်းအင်ကာနေကထွက်ပေါ်လာခဲ့ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံမှာရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေနဲ့ရုရှားနိုင်ငံမှာလာအတော်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးဆောင်ရွက်ချက်အနေနဲ့ရှစ်သတင်းပါအတွင်းအပြစ်ခတ်ရဆဲဖို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကအမိန့်ထုတ်ပြန်လိုက်ပါတယ်။အပြစ်ခတ်ရဆဲရေးရရှိရေးကိုဥတီလှုပ်ဆောင်တဲ့အနေနဲ့ယူကရိန်းတပ်ဖွဲ့တွေအနေနဲ့အင်္ဂါနေ့မှာတနက်တန်တွေကိုတိတ်ထားမဲ့အကြောင်းကြာသပတေးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲဒီလိုဆောင်ရွက်မှုအပေါ်ခွဲထွက်ရေးတပုံတွေကလည်းထောက်ခံကြောင်းပြောတယ်လို့ရုရှားနဲ့အနောက်တိုင်းအခြေဆိုင်သတင်းမီဒီယာတွေမှာကိုကဖော်ပြပါတယ်။ဂျာတာပရင်းနေကရုတ်တရက်ထုတ်ပြန်လိုက်တဲ့အဲ့ဒီကြေညာချက်ဟာအပီလာကစပြီးယူကရိန်းနိုင်ငံရှေ့ပိုင်းမှာတဖြည်းဖြည်းအခြေမြင့်ဖြစ်ပေါ်လာနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးတတိယအခြေမြောက်ကြိုးပမ်းလှုပ်ဆောင်ခြင်းလည်းဖြစ်ပါတယ်။ကမ္ဘာသစ်ကြေညာချက်တွေထုတ်ပြန်ပြီးရယူခဲ့တဲ့ပထမအကြိမ်ပြစ်ခတ်ရဆဲရေးသဘောတူညီချက်ဟာစက်တင်ဘာလ5ရက်နေ့မှာပြတ်သွားခဲ့ပြီးဒုတိယပတ်တွင်အခုသတင်းပတ်တွင်ရရှိခဲ့တဲ့ဒုတိယအကြိမ်မြောက်ပြစ်ခတ်ရဆဲရေးသဘောတူညီချက်ဟာလည်းတိုင်းပြည်အစီအပိုင်းမှာလက်နက်ကြီးတွေပြစ်ခတ်မှုတွေဖြစ်ပွားပြီးခဲ့တဲ့နောက်ပြတ်သွားခဲ့ရပြန်တာပါခွဲထည်ရေးသဘုံတွေဘက်ကလည်းသူတို့နီးတူဆောင်ရွက်မယ်ဆိုရင်ရှေ့ရမှာရှိနေတဲ့လက်နက်ကြီးတွေကိုပြန်လည်ရုပ်သိမ်းပြီးအပြစ်ခတ်ရဆဲရေးကိုဒီဇင်ဘာလ9ရက်နေ့မှာစတင်မယ်လို့သမ္မတပိုရိုရှန်ကိုနဲ့နှိစက်တဲ့အသံဝင်ကိုကိုးကားပြီးပြင်သစ်သတင်းဌာနမှာဖော်ပြထားပါတယ
်ယီမင်နိုင်ငံမှာအယ်ခိုင်ဒါအကြမ်းဖက်သမားတွေပြန်ပြီးဆွဲထားတာကိုခံရတဲ့အမေရိကန်သတင်းတောက်လုခ်ဆောမတ်စ်ကိုကယ်တင်ဖို့အတွက်မကြာခင်ကပြုလုပ်ခဲ့တဲ့အမေရိကန်ကွန်မန်ဒိုရဲ့ကြိုးပမ်းမှုဟာမအောင်မြင်ခဲ့ဘူးလို့အမေရိကန်တာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီသတင်းတောက်ဟာသူတို့ဝင်ရောက်စီးနင်းတက်ခတ်ခဲ့တဲ့နေရာမှာမရှိဘူးလို့ဆိုပါတယ်။အမေရိကန်အစိုးရအနေနဲ့စိတ်ချရတဲ့ထောက်လှမ်းရေးနဲ့စစ်ဆင်ရေးအစီအစဉ်တွေကိုတိကျရပြီးတဲ့နောက်ကယ်ဆယ်ရေးဆောင်ရွက်ဖို့အတွက်သမ္မတအိုဘားမားကိုယ်တိုင်အမိန့်ပေးခဲ့တာဖြစ်တဲ့အကြောင်းအင်ပီရိုပြောခွင့်ရသူ George Arness ကပြောဆိုပါတယ်။အမေရိကန်ရဲ့ယီမင်တပ်ဖွဲ့တွေပူးပေါင်းပြီးတော့ပြုတ်လုခဲ့တဲ့အဲ့ဒီစစ်စင်ရေးမှာလေကြောင်းနဲ့မြေပြင်တပ်ဖွဲ့တွေပါပါဝင်တယ်လို့ပင်တာဂွန်စစ်တမ်းနှာချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရေးတပ်ဗိုလ်ချုပ် John Kirby ကပြောဆိုပါတယ်။ဒါပေမဲ့ပြစ်မှတ်ထားပြီးတော့ဝင်ရောက်စီးနင်းတဲ့နေရာမှာ Somas မရှိနေဘူးလို့လည်းသူကပြောပါတယ်။စစ်စင်ရေးအတွင်းယီမင်နိုင်ငံသား6ယောက် Sorry နိုင်ငံသား1ယောက်နဲ့ Ethiopia နိုင်ငံသား1ယောက်တို့ကိုကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။ Somas ဟာ2013ခုနှစ်စက်တင်ဘာလအတွင်းယီမင်နိုင်ငံ စာနာမှာရှိအာရေဘီယန်ကျွန်းဆွေမှာအခြေစိုက်တဲ့အဲလ်ခိုင်ဒါအကြမ်းဖက်သမားတွေရဲ့ဖမ်းဆီးသွားတာကိုခံခဲ့ရတာဖြစ်ပါတယ်။စစ်သွေးကြွားတွေကသူတို့တောင်းဆိုထားတဲ့အချက်တွေမရဘူးဆိုရင်အသက်33နှစ်ရွယ်ဓာတ်ပုံသတင်းတောက်ကို3ရက်အတွင်းတပ်ပစ်မယ်ဆိုပြီးတော့ပြောဆိုထားပါတယ်။သူတို့ဘာကိုတောင်းဆိုထားတယ်ဆိုတာကိုတော့တာဝန်ရှိသူတွေကထုတ်ဖော်ပြောခြင်းမရှိပါဘူး
။လက်နက်မဲ့လူမဲတအူးကိုဖမ်းဆီးရက11ရက်တက်လိုက်တဲ့လူပြူရဲ့အရာရှိကိုတရားမစွဲဖို့ခွန်တမာရီလူကြီးအဖွဲ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်ရဲတပ်ဖွဲ့ကိုတင်နန်းပြန်လဲပို့ချပေးသွားမယ်လို့နယူးယောက်မြို့တော်ဝန်ကပြောပါတယ်။နယူးယောက်မြို့ပေါ်ကရဲတပ်ဖွဲ့ဝင်1000ကိုတင်နန်းပြန်ပို့ချမယ်အကြောင်းမြို့တော်ဝန်ဘီလ်ဒီဘလာစီယိုကကြာသပတေးနေ့မှာကြေညာလိုက်တာပါ။ရဲတပ်ဖွဲ့အနေနဲ့မတူကွဲပြားတဲ့လူမျိုးတိုင်းကိုတပြေးညီဆက်ဆံဖို့လိုအပ်ကြောင်းမြို့တော်ဝန်ကပြောပါတယ်။မြို့ပေါ်မှာနေထိုင်တဲ့8000ကျော်နေပါပြည်သူလူထုတွေနဲ့ရဲတပ်ဖွဲ့အကြားမှာနားလည်မှုလွမ်းမမှုတွေဖြစ်ပေါ်နေတယ်လို့လည်းရဲအရာရှိဘန်ဂျာမင်တာကာကပြောပါတယ်။၃ရက်ကြာမဲ့အဲ့ဒီတင်နန်းပြန်လဲပို့ချမှုတွေဟာလာမဲ့ဇွန်လမှာပြီးစီမယ်လို့သူကပြောပါတယ်။အစောပိုင်းကတော့ခွန်တမာတိလူကြီးအဖွဲ့ကတာဝန်ရှိတဲ့ရဲအရာရှိကိုတရားမစွဲဖို့ဆုံးဖြတ်လိုက်တဲ့အပေါ်နိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့ခေါင်းဆောင်တွေကကန့်ကွက်ရှုံချလိုက်ကြပါတယ်။နယူးယောက်မြို့မှာဖြစ်သွားခဲ့တဲ့လူသေမှုဟာလည်းအမေရိကန်ပြည်ထောင်စုအတွင်းရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်မေကွန်ထုတ်စရာတည်ဆုံမှုအများအပြားတွေကတခုလည်းဖြစ်ပါတယ်။
ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဘီအိုအမေရိကန်တမ်းမြန်မာပိုင်းအစီအစဉ်ကတောက်ကြနေနန္နခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာအင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းတိုက်ခတ်မဲ့ဆိုတဲ့သတိပေးထားမှုကြောင့်နိုင်ငံအလဲပိုင်းမှာနေထိုင်ကြတဲ့ပြည်သူတွေဟာအရေးပေါ်လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေစုဆောင်းနေကြတယ်လို့မုန်တိုင်းမတိုက်ခတ်ခင်ကန်ယူရန်ဒေတာတွေကနေထွက်ပြေးတင်းရှောင်နေကြပါတယ်။ဟာဂူပစ်အမည်ရှိတဲ့တိုင်ဖုန်းမုန်တိုင်းဟာနိုင်ငံရဲ့အရှေ့ပိုင်းမှာရှိတဲ့ဆာမာခရိုင်ကိုစနေနေ့မှာဝင်ရောက်တိုက်ခိုက်လိမ့်မယ်လို့ခန့်မှန်းတွက်ချက်ထားပါတယ်။မနစ်တုန်းကလည်းအဲ့ဒီဒေသမှာအင်အားပြင်းတဲ့စူပါတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့ရမှာလူပေါင်း 9,000 ကျော်သေဆုံးခဲ့ရပါတယ်။အဲ့ဒီတုန်းကဟိုင်ယန်လေမုန်တိုင်းတံခံစားခဲ့ရပြီးလို့မကြသေးတဲ့အချိန်မှာပဲဒီလူလူဟာနောက်ထပ်တစ်ချိန်ဒါမျိုးထပ်ပြီးတော့မကြုံရလေအောင်ကြိုတင်ပြင်ဆင်တဲ့အနေနဲ့လိုအပ်တဲ့ပစ္စည်းတွေဝယ်ထားကြဖို့အတွက်ဈေးဆိုင်တွေဓာတ်ဆီဆိုင်တွေမှာတန်းစီပြီးတော့စောင့်စားဝယ်ယူနေကြတာကိုတွေ့ရပါတယ်။အရင်မုန်တိုင်းကြုံစင်ကပြစ်တင်ဝေဖန်ခံခဲ့ရတဲ့အစိုးရအဆိုရင်လည်းအခုချိန်မှာအကူအညီပေးဖို့အတွက်စစ်တပ်တွေချထားပြီးတော့ကယ်ဆယ်ရေးစခန်းတွေလည်းဖွင့်လှစ်ထားတယ်လို့သိရပါပါတယ်ခင်ဗျာ
။တခြားတိုင်းပြည်တွေထဲဆိုင်ရင်တည်ထံပေးမှုပုံများတဲ့တရုတ်နိုင်ငံကတည်ထံကြခံထားရသူတွေရဲ့ကိုယ်လက်အင်အားတွေနဲ့အစားထုတ်ကူတာမှုတွေကိုမကြခင်မှာရပ်ဆိုင်းတော့မယ်လို့ပြောကြားလိုက်ပါတယ်။နောက်လာဆန်ပိုင်းကဆလို့အငင်းပေါ်ပွဲဖြစ်နေတဲ့အဲ့ဒီလောက်ရတဲ့ကိုအပြည့်အပိုင်ရပ်တန့်တော့မယ်အကြောင်းအစိုးရပိုင်းသတင်းမီဒီယာတွေမှာကြာသပတေးနေ့ကဖော်ပြထားပါတယ်။တရုတ်နိုင်ငံဟာကမ္ဘာပေါ်မှာကိုလက်အင်္ကာအစိပ်ပိုင်းလူဒန်းမှုအ ਨੇ စုံနိုင်ငံဖြစ်တာကြောင့်တည်ရန်ပေးခံရသူတွေထံကနေကိုလက်အင်္ကာတွေနဲ့အစားထိုးကုသပေးနေပြီးဒီပြဿနာကိုကာလအတော်ကြာဖြစ်ရှင်းလာကြတာဖြစ်ပါတယ်။ကိုလက်အင်္ကာဖြတ်တောက်ရောင်းချတဲ့အစီအစဉ်နဲ့ပတ်သက်လို့လူကျင့်ဝတ်တစ်ခါပိုင်းဆိုင်ရာအတွက်စိုးရိမ်မှုတွေရှိနေပြီးနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်နေတာဖြစ်ပါတယ်။ခန္ဓာကိုယ်အစားထိုးကုသမှုတွေလှုပ်ဆောင်တဲ့နေရာမှာတည်ဆုံသူတွေရဲ့မိသားစုတွေကိုအသေးပေးတိုင်ပင်ခြင်းမရှိဘဲလှုပ်ဆောင်နေခြင်းဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်။ကိုယ်လည်းငါအစိပ်ပိုင်းလူအမှုတွေကြောင့်ထောင်သားတွေကိုတစ်ခါတလေမှအလင်းအမြန်ကွက်မြက်တုတ်တင်တာမျိုးအထိရှိတတ်တယ်လို့လည်းတခြားတက်ကြွလှုပ်ရှားသူတွေကပြောပါတယ်
။အီရန်နိုင်ငံအတွင်းကြာသပတေးနေ့ကအနည်းဆုံးကာဗွန်နှလုံးပောက်ကွဲခဲ့ပြီးတော့လူ38ယောက်တည်ဆုံသွားခဲ့ပါတယ်တက်ခိုက်မှုတွေဟာရှီယိတ်မွတ်စလင်ဘာသာဝင်တွေနဲ့ခတ်လူမျိုးတွေကိုပစ်မှတ်ထားပြီးတော့တက်ခိုက်ခဲ့တာဖြစ်ပုံရတယ်လို့ဆိုပါတယ်ပောက်ကွဲမှုတစ်ခုဟာလူဝင်ထွက်များတဲ့ကီကွတ်မြို့အရေကကော်ဖီဆိုင်အနီးမှာဖြစ်ပွားခဲ့တာပါနောက်ထပ်ဘုံတစ်လုံးကတော့ဘက်ဂရက်ဒေသတွင်းမှာရှိတဲ့ဆာဒါမြို့မှာဖြစ်ပွားခဲ့တာဖြစ်ပါတယ်အခုတော့အီရတ်မှာနေ့စဉ်ရက်ဆက်နှီးပါဆိုသလိုအကြမ်းဖက်သမားတွေရဲ့တက်ခိုက်မှုတွေကြုံနေရတာပါအဲ့ဒီတက်ခိုက်မှုတွေကို IS Islamic စစ်သွေးကြွတွေကသူတို့စီစဉ်ပြုလုပ်ခဲ့ကြတာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်ခင်ဗျာ
ဝါရှင်တန်ပို့သတင်းစာကြီးရဲ့အီရန်နိုင်ငံတဟီရန်မြို့ကသတင်းတောက်ဂျေဆွန်ရဇိုင်းယန်ကိုအီရန်အစိုးရကဖမ်းဆီးထားတာမှာသူ့ရဲ့ထောင်ဒဏ်သက်တမ်းကိုနောက်ထပ်နှစ်လတိုးလိုက်တယ်လို့မိသားစုဝင်တွေကပြောပါတယ်။အီရန်နိုင်ငံကအီဗင်အကျဉ်ထောင်မှာထင်းထင်းခံထားရတဲ့ဂျေဆွန်ရဇိုင်းယန်ဟာအကြောင်းပြချက်ခံစားမရှိဘဲဇွန်လကုန်ပိုင်းမှာသူ့ကိုဖမ်းဆီးထင်းထင်းပြီးကြတဲ့ကဆိုရင်ကြာသပတေးနေ့ဟာ135ရက်မြောက်နေ့ဖြစ်ပါတယ်သူ့ပေါ်ဆွဲချက်တစုံတရာတင်ထားခြင်းမရှိတဲ့အပြင်သူ့ရဲ့ရှင်းနေနဲ့လဲတွေ့ခွင့်မပေးသေးပါဘူးနိုဝင်ဘာလ17ရက်နေ့ ရဲဆွဲတက်ထားတဲ့မှတ်တမ်းအရာသူ့ကိုအ ਨੇ ဆုံးနောက်ထပ်နှစ်လထပ်မံထိန်းသိမ်းထားဖို့ဖော်ပြထားတယ်လို့သူ့ရဲ့ညီဖြစ်သူအလီကဗုဒ္ဓဟူးနေ့မှာပြောကြားပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြသွားတဲ့ဦးစံမိုးဝီနဲ့ကိုစောဝင်းနိုင်တို့ကိုကျေးဇူးတင်ပါတယ်ရှင်။အခုတော့အင်တာနက်လွတ်လပ်မှုအစီရင်ခံစာကိုပြောပြမှာပါ။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုဟာ2014ခုနှစ်အတွင်းပြောင်းလဲတိုးတက်လာခဲ့ပေမဲ့အင်တာနက်သုံးဆွဲသူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့လိုအပ်နေဆဲဖြစ်တယ်လို့ Freedom House အဖွဲ့ကြီးကပြောလိုက်ပါတယ်။မြန်မာအပါအဝင်နိုင်ငံပေါင်း65နိုင်ငံရဲ့အင်တာနက်လွတ်လပ်မှုကိုသုတေသနပြုစုထားတဲ့ Freedom of the Net 2014 အစီရင်ခံစာကို Freedom House အဖွဲ့ကြီးကကြာသပတေးနေ့ကထုတ်ပြန်တာကိုဆက်ပြီးတော့ပြောပြမှာပါ။American ပြည်ထောင်စု Washington DC အခြေဆိုင် Freedom House လို့ခေါ်တဲ့ကမ္ဘာတဝန်းနိုင်ငံတွေရဲ့လွတ်လပ်မှုနဲ့ပတ်သက်ပြီးစောင့်ကြည့်နေတဲ့အဖွဲ့ကထုတ်ပြန်လိုက်တဲ့ Internet လွတ်လပ်မှုအစီရင်ခံစာ2014အရမြန်မာနိုင်ငံဟာအရင်က Internet လွတ်လပ်မှုလုံးဝမရှိတဲ့အဆင့်ကနေဒီနှစ်အတွင်းတစ်စိတ်တစ်ပိုင်းအပြင်လွတ်လပ်မှုရှိလာတဲ့အဆင့်ကိုရောက်လာခဲ့တယ်လို့ဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့အစီရင်ခံစာကိုတွဲပတ်ပြုစုရေးသားသူသူတေတီMadeline App က VOA ကိုအခုလိုပြောပါတယ်.
Well, it was a very dynamic year for internet freedom in Myanmar because they changed status.
မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုဟာဒီနှစ်အတွင်းအရှိန်အဟုန်နဲ့ပြောင်းလဲခဲ့တာပါ။ဆက်သွယ်ရေးဥပဒေအစ်စ်ကိုပြဋ္ဌာန်းနိုင်ခဲ့တာကြောင့်အခုလိုအင်တာနက်လွတ်လပ်မှုအဆင့်တိုးလာခဲ့တာဖြစ်ပါတယ်။ဒီဥပဒေကြောင့်မြန်မာနိုင်ငံရဲ့အင်တာနက်ဖုန်းဆက်သွယ်ရေးဈေးကွက်ကိုပွင့်လင်းလာခဲ့တာပါ။ဒါပေမဲ့အဲ့ဒီဥပဒေမှာအင်တာနက်အွန်လိုင်းကတဆင့်စစ်တပ်နဲ့အစိုးရခေါင်းဆောင်ပိုင်းကိုဝေဖန်ရေးသားသူတွေအပေါ်အရေးယူပြစ်ဒဏ်ပေးတဲ့အချက်ကိုတော့မပြောင်းလဲပဲဆက်ပြီးတော့ထားရှိနေတာကြောင့်မြန်မာရဲ့အင်တာနက်လွတ်လပ်မှုဟာတစိတ်တစ်ပိုင်းအဖြစ်လွတ်လပ်မှုရှိလာတဲ့အစ်စ်မှာပဲရှိခဲ့တာပါလို့ Madeline App က VOA ကိုပြောသွားတာပါ။အသစ်ပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေမှာအာသာချက်အာဏာချက်တွေရှိနေပြီးအုပ်ချုပ်ရေးပိုင်းကလိုသလိုအသုံးချနေတာတွေရှိနေတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥတ္တရသီရိပြည်သူ့လွှတ်တော်အမတ်ဦးမင်းသူက VOA ကိုပြောပါတယ
်။ဒါကျွန်တော်တို့ပါဝင်ပါမယ်။ကျွန်တော်ဒါကျွန်တော်အနေနဲ့ခင်ဗျာဟောသားပါလိမကြီးရွယ်မဲ့နဲ့ဟိုကိုယ်ခံစားချက်ပေါ်မှာပြောခဲ့တဲ့ကိစ္စတစ်ခုပေါ်မှာဒါကျွန်တော်အရေးယူဆောင်ရွက်တာရှိခဲ့တယ်။အဲ့ဒါကတော့ဆက်သွယ်ရေးပုံမှန်66ခကြီးပေါ့လေ။ဆိုတော့ကျန်တဲ့ဒီအမှုခွင့်ငယ်လာမျိုးတွေရှိတယ်ဒီပေါ်မှာကျွန်တော်တို့ကဒါပြည်လဲအောင်မို့လေဒါကျွန်တော်တို့နဲ့ကျင်းအောင်ဆရာတော်များဆံတော်များကိုကျင်းအောင်လာတောင်းမှလျှောက်ထားပြီးမှအမှုနေတာရုပ်ပိန်ပါတယ်အမိသားမျိုးတွေအဲ့တော့တခြားကျွန်တော်တို့ရဲ့စူးစူးဝါးဝါးရင်းနေတဲ့စာမျက်နှာတွေလည်းရှိတယ်ဟိုသင်္ကေတချက်ချားဆိုရင်ဒါကျွန်တော်အလုံးနာမည်တက်ပြီးမှကျွန်တော်ပုဂ္ဂိုလ်ရေးမှာပြောချင်ပါအောင်ကျွန်တော်တို့ရဲ့ဘီဇူကောင်းဆောင်မေးအောင်ဆန်းသူကြီးပေါ့ကျင်းချောက်ထားတဲ့အနေထားမျိုးတောင်ရေခဲ့တာလက်ရှိတယ်လေအဲ့ဒီရှိတဲ့ပုံမှာပြည်လိုက်ကြတော့ဘာမှအရေးယူဆောင်ရွက်မှုမရှိဘူးလေအဲ့ပုံမှာခွဲခြားမှုတွေနည်းနည်းတော့ရှိနေတာအမှန်ပါပဲ
ဒါအပြင်ဆက်သွယ်ရေးဥပဒေမှာအရင်မြမဒီမိုကရေစီလှုပ်ရှားခဲ့သူတွေကိုနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့တဲ့ electronic ပုံမှာကိုဖြတ်သိမ်းတယ်ဆိုတာမျိုးအတိအလေးပြဋ္ဌာန်းထားခြင်းမရှိသေးဘူးလို့ဦးမင်းသူကပြောပါတယ
် electronic ဥပဒေကိုဒီဥပဒေနဲ့ဖြတ်သိမ်းပြီဆိုလည်းဒီဥပဒေမှာမပါတော့ကျွန်တော်တတိထားမိရတော့ပါလေတကယ်တော့ဥပဒေပြဋ္ဌာန်းရင်အရင်ဥပဒေအဟောင်းဖြတ်သိမ်းရတယ်အဲ့ဒီအစားထွက်ရတယ်ဆိုအကျဉ်းချလေးရှိတယ်ဒါပေမဲ့ကျွန်တော်ဒီဥပဒေကိုလေ့လာကြည့်တဲ့ခါကျတော့ဒီဟာကိုအရင်လက်ဆောင်ဥပဒေဖြတ်သိမ်းပြီလို့မပြောတဲ့အတွက် electronic ဥပဒေလိုတိတိကျကြီးဒီရွယ်ချက်ရှိရှိနဲ့ဒီမျိုးစီပြုကြောင်းရင်းလုပ်တဲ့ပုံကူတွေဒါမှမဟုတ်ဆိုရတဲ့ဘောရအမြင်မတူတဲ့လူတွေပုံမှာလက်ကွတဲ့ဥပဒေမျိုးလူမျိုးအတက်ဝင်မှာလည်းကျွန်တော်စိုးရိမ်ပါတယ်
မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်မှုအခွင့်အရေးကိုအသုံးချပြီးတော့လူမျိုးရေးဘာသာရေးအစွန်းရောက်အုပ်စုတွေကကြိုးကင်ချဲလဲနေတာကိုလည်း Freedom House အနေနဲ့အထူးစိုးရိမ်မိကြောင်း Madeline App က VOA ကိုပြောပါတယ
် That was definitely a concern for us. It is obviously good news that there isn't content
ကျမတို့အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့တကယ်ပဲစိုးရိမ်မကေဖြစ်မိပါတယ်မြန်မာနိုင်ငံမှာအင်တာနက်သုံးဆွဲတာကိုအရင်ကလိုစဉ်စားဖြတ်တောက်တာမျိုးမရှိတော့ဘူးဆိုတာသတင်းကောင်းပါဒါပေမဲ့လည်းတစ်ချိန်တည်းမှာပဲစစ်တပ်နဲ့နှိစက်တဲ့ဘာသာရေးအုပ်စုကနေအင်တာနက်လွတ်လပ်ခွင့်ကိုကြိုးကင်ချဲလဲနေတာဟာတကယ့်ကိုစိုးရိမ်စရာကောင်းပါတယ်လို့ပြောသွားတာပါ2013ခုနှစ်အောက်တိုဘာလမှာဆက်သွယ်ရေးဥပဒေတစ်ခုမြန်မာနိုင်ငံမှာအတည်ပြုပြဋ္ဌာန်းခဲ့ပြီးတဲ့နောက်2014 March လမှာစတင်ရင်းနှီးမြှုပ်နှံခဲ့တဲ့ နော်ဝေးအခြေစိုက်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီဟာပြည်ရင်းကနေပထမဆုံးနိုင်ငံတကာအင်တာနက်ကွန်ရက်နဲ့တိုက်ရိုက်ဆက်သွယ်နိုင်အောင်ဆောင်ရွက်ခဲ့တယ်လို့ Freedom House ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီနိုင်ငံတကာနဲ့ပတ်သက်လို့တော့ Freedom House ရဲ့အစီရင်ခံစာအရအင်တာနက်လွတ်လပ်မှုအဆင့်ဟာကျဆင်းလာတယ်လို့ဆိုပါတယ်အထူးသဖြင့် Iran, Syria တရုတ်နိုင်ငံတွေမှာအင်တာနက်လွတ်လပ်မှုကျဆင်းသွားခဲ့တယ်လို့အစီရင်ခံစာမှာရေးသားထားပါတယ်ရှင်တောက်ကြနေနနခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရရှင်အခုတော့မလေးရှားနိုင်ငံရောက်မြန်မာအလုပ်သမားတွေရဲ့သတင်းကိုတင်ပြမှာပါမလေးရှားနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားများအသက်ဖြတ်ခံရမှုဟာဒီနှစ်အတွင်းမှာအယောက်20ကျော်ရှိသွားပြီဖြစ်တဲ့အကြောင်းမလေးရှားမှာရှိတဲ့နိုင်ငံပိုင်သတင်းတွေကနေဒီရက်ပိုင်းအတွင်းထုတ်ပြန်ခဲ့တယ်လို့နောက်ထပ်တပ်ဖြတ်မှုတွေလည်းဒီရက်ပိုင်းအတွင်းမှာပဲဖြစ်ပေါ်နေပါတယ်ဒီအတွက်မြန်မာနိုင်ငံသားဘာသာခြားတချို့ကိုဖမ်းဆီးထားကြောင်းမလေးရှားရဲတွေကထုတ်ဖော်ပြောဆိုပေမဲ့မြန်မာတန်ယုံကတော့ဖမ်းခံရသူတွေဟာမြန်မာနိုင်ငံသားမဟုတ်မြန်မာနိုင်ငံသားဟုတ်မဟုတ်ကိုတော့အတည်ပြုခြင်းမရှိသေးပါဘူး။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအကြောင်းစုံပြောပြမှာပါ
။မလေးရှားနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာရှေ့ပြောင်းအလုပ်သမားတွေတပ်ဖြတ်ခံရမှုတွေက2014ခုနှစ်ထဲမှာလူ20ကျော်ရှိသွားပြီဖြစ်ပါတယ်။မလေးရှားနိုင်ငံဘာတာဝေါမှာ2014ခုနှစ်အတွင်းမြန်မာနိုင်ငံသား20ဦးသေဆုံးခဲ့ကြောင်းနဲ့သူတို့တဲက18ဦးဟာအကြမ်းဖက်တပ်ဖြတ်ခံခဲ့ရကြောင်းပြည်နယ်ရဲဌာနကကြေညာထားတာပါဒီလိုအကြမ်းဖက်တပ်ဖြတ်မှုတွေကိုစုံစမ်းစစ်ဆေးနေကြောင်းကိုတော့နိုဝင်ဘာလဒုတိယပတ်အတွင်းမှာမလေးရှားနိုင်ငံပိုင်သတင်းစာတွေမှာရေးသားဖော်ပြခဲ့ပါတယ်ဒီရက်ပိုင်းအတွင်းမှာပဲအလားတူတပ်ဖြတ်မှုတွေခံခဲ့ရပြီးမြန်မာနိုင်ငံသားလို့ယူဆရတဲ့ဘာသာခြားတချို့ကိုဖမ်းဆီးခဲ့ကြောင်းရဲကသတင်းထုတ်ပြန်ခဲ့ပါတယ်။မလေးရှားရောက်လူမှုကွန်ရက်အဖွဲ့ကတာဝန်ရှိသူတဦးကတော့မြန်မာတွေအသက်ခံရတာတွေရှိခဲ့ပေမဲ့ဖမ်းမိတာတွေတိတ်မရှိခဲ့ကြောင်းတိုင်ကြားဖို့ကလည်းတရားမဝင်နေထိုင်သူတွေများတဲ့အတွက်အမှုမှန်ပေါ်ပေါက်အောင်လုပ်နိုင်ဖို့အတွက်တော့ခက်ခဲခဲ့တယ်လို့ဆိုပါတယ
်။ပြောမယ်ဆိုတော့အဲ့လိုပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့အများစုကမြန်မာတွေကဟိုပြေဆုံးပြီးတော့ဆိုလို့ရှိလို့ရှိရင်အလုံးဟိုမရှုပ်ချင်တာတကြောင်အဲ့ဒီကြောင့်ကတော့ကျွန်တော်တို့ဒီဟိုဟိုပြဿနာတွေပေါ့နော်သူတချို့တွေကကျတော့ဟိုအိုအိုတွေနဲ့ဟိုအိုတွေဆို over sale ဆိုတော့လေလေအဲ့ဒါတွေလည်းကြောက်တာတွေလည်းပါတာပေါ့အဲ့တော့သူတို့တွေအနေနဲ့မှုမဖွင့်တာတွေပါရှိရခါကျတော့ရဲတွေလည်းလိုက်ပြီးလို့မရဘူးပေါ့ဗျာပြောမှဆိုတူချင်းအဲ့ဒါတွေလည်းပါတယ်ပေါ့နော်အဲ့ဆိုတော့သူတို့တွေအနေနဲ့ဆန္ဒစည်းရတာလည်းဟိုနဲတာပေါ့ဗျာပြောမှဆိုတူချင်းသူတို့အနေနဲ့နော်အဲ့လိုမျိုးသူတို့ဘက်ကလည်းဟိုတာဝန်ကြီးအောင်လဲလို့မျိုးပြောတာလေးရှိရှိတာပေါ့နော်သူတို့ဘက်ကဘာလို့လဲဆိုတော့အများကြီးလည်းရင်တော့လည်းရှိခဲ့ဘူးတာပဲလေအဲ့ဒါတွေသူတို့မလိုက်သေးနိုင်ဘူးလေဆုံးမတက်နိုင်ရဘူးတော့ပြောမှဆိုလို့ရှိရင်ဒီအရည်ကိုသူကရောနှောပြီးတော့ပုံချလိုက်တာလည်းရှိရပေါ့အဲ့လိုမျို
းမလေးရှားနိုင်ငံမြန်မာတန်ယုံကတာဝန်ရှိတဲ့တန်ယာရှိတဦးကတော့မလေးရှားအနာပိုင်းနေနဲ့ဆွေးနွေးတိုင်းမှာဘာသာရေးပဋိပက္ခတွေကြောင့်ဒီလိုဖြစ်ရတည်ဖြစ်တယ်ဆိုတာမဟုတ်ဘူးဆိုတာကိုပဲမလေးရှားဘက်ကပြောဆိုတာကြားခဲ့ရကြောင်းတပ်ဖြတ်ခံရမှုတွေမှာတခြားလူမှုရေးစီးပွားရေးပြဿနာတွေလည်းရှိနေတယ်လို့ယူဆကြောင်းနဲ့လက်ရှိဖမ်းဆီးခံထားရသူတွေဟာမြန်မာနိုင်ငံသားတွေဟုတ်မဟုတ်ဆိုတာလဲအတိမပြုတ်နိုင်သေးဘူးဆိုပြီးမလေးရှားနိုင်ငံမြန်မာတန်ယုံကအမိမဖော်လို့တဲ့တန်ယာရှိက VOA ကဆက်သွယ်မေးမြန်းစင်မှပြောဆိုခဲ့တာပါဒီအပိုင်းအတွင်းမှာပဲဘာတာဝေါမှာဥကောင်းတဲ့နရွက်တွေဖျက်ခံထားရတဲ့အသက်20နဲ့30ကျားလောက်မှရှိတဲ့နိုင်ငံသားလူငယ်တဦးကိုပလတ်စတစ်အိတ်နဲ့ဆွတ်ပစ်ထားတာကိုတွေ့ခဲ့ရတာပါဒီဖြစ်ရပ်အပြီးမှာရဲအနာပိုင်းနေဘက်က CCTV ကင်မရာတွေကနေတဆင့်တပ်ဖြတ်မှုတွေမှာတန်တရားရှိသူတွေကိုခြေရာခံဖမ်းမိတာတွေရှိတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကဆိုပါတယ်မလေးရှားနိုင်ငံမှာအခုလိုတပ်ဖြတ်ခံရမှုတွေကြောင့်မြန်မာတွေကြားမှာတော့စိုးရိမ်မှုတွေရှိနေပြီးလူမျိုးရေးနဲ့ဘာသာရေးပဋိပက္ခတွေကြောင့်လားစီးပွားရေးလူမှုရေးပဋိပက္ခတွေကြောင့်လားဆိုတာကိုမကွဲပြားဘူးဆိုပြီးအေယာဝတီစေတနာဝန်ထမ်းအဖွဲ့မလေးရှားလူမှုကွန်ရက်ကတာဝန်ရှိသူကပြောပြပါတယ်
ဟိုဘလူးကနေသူတို့ပဲချိန်မှာလာပြီးတော့တက်မလဲပေါ့အဲ့လိုမျိုးလေးတွေရှိတာပေါ့ချို့တွေလည်းဒါဟိုတော့ဆိုလို့ရှိလို့ချင်းလဲဘာသာရေးပြိပက္ခလေးတွေရှိခဲ့ဘူးတော့ဒါပေမဲ့အဲ့ဒါကလည်းဟိုတစ်ချိန်တော့ဟိုပြီးသွားပြီပေါ့နော်အခုနောက်ပိုင်းဖြစ်တဲ့ဟာတွေကတချို့ဟာတွေကြတော့လည်းအဲ့လိုရောနှောပြီးတော့ချတာရှိရဲ့ကြဘာသာရေးလို့လို့ဘာလို့လို့ဟိုစီးပွားရေးတွေနဲ့ပတ်သက်တဲ့ဥပမာရန်ညုံညံစားရှိတဲ့လူတွေကလုံးလိုက်လို့ရှိလို့ချင်းလဲအဲ့လိုဘာသာရေးပဲဆက်သွားပြန်အောင်အဲ့လိုမျိုးလေးရှိရဲ့ကြ
မလေးရှားနိုင်ငံမှာမြန်မာရွှေ့ပြောင်းလို့တမတရားဝင်ကောတရားမဝင်မှာတိမ့်နေချီလှုပ်လှုပ်ကြနေပြီးအကြမ်းဖက်တပ်ဖြတ်ခံရမှုတွေကတော့2014ခုနှစ်တွင်းမှာခက်စိတ်စိတ်ဖြစ်လာတာပါလူ20ကျော်မှာအများစုကအကြမ်းဖက်တပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်ရှင
် VOA သတင်းတောက်မအေးမှာပါရှင် ဒီပါရောက်မြန်မာနိုင်ငံသားဟောင်းတွေအနေနဲ့မြန်မာပြည်မှာတရားဝင်နေထိုင်ခွင့်ပြန်လည်လျှောက်ထားရမှာသတ်မှတ်ချက်တွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုမက်ခွန်ညိုကဆက်လက်ပြီးတော့တင်ပြမှာပ
ါမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကထုတ်ပြန်တဲ့မြန်မာပြည်တွင်အမြဲတမ်းနေထိုင်ခွင့်ပေးအပ်မှုဟာမြန်မာနိုင်ငံသားဟောင်းအားလုံးနဲ့အကျုံးဝင်မှာမဟုတ်ဘဲသတ်မှတ်ချက်၄ရပ်နဲ့ကိုက်ညီသူတွေကသာအမှတ်ပေးစနစ်နဲ့လက်ခံသွားမှာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးရဲထွန်းဦးက VOA ကိုအခုလိုပြောပြပါတယ်
။ပထမတစ်မျိုးအမျိုးအစားတစ်မျိုးပါလေ။ပညာရှင်ပေါ့ပညာရှင်ဆိုတော့သူ့ရဲ့လုပ်ငန်းနဲ့ပဲတည်တည်မှရှိတယ်ကျွန်တော်တို့နိုင်ငံအတွက်လိုအပ်မဲ့ပညာရှင်ကိုခေါ်ပါပေါ့။နောက်တစ်ခုကယင်းဤမြုပ်နှံတဲ့သူယင်းဤမြုပ်နှံတဲ့သူဆိုတာလေသူကယင်းဤမြုပ်နှံမှုမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ယင်းဤမြုပ်နှံမှုကောင်းကောင်းလုပ်နိုင်တဲ့သူနောက်တစ်ခါမြန်မာနိုင်ငံသားဟောင်းဆိုတဲ့နေရာမှာကျတော့ပညာရှင်လည်းမဟုတ်ဘူးယင်းဤမြုပ်နှံသူလည်းမဟုတ်ဘူးသူကဒါပေမဲ့မြန်မာနိုင်ငံတော်ရဲ့ရည်ရှိချူးစီးပွားဖြစ်ထွန်းမှုအတွက်အထောက်အကူပြုနိုင်တဲ့မြန်မာနိုင်ငံသားဟောင်းလို့ကျွန်တော်တို့ရဲ့ဒီ new တွေမှာတုံ့နှုံထားတာပေါ့နောက်တစ်ခါကျွန်တော်တို့မြန်မာနိုင်ငံသားနဲ့ဆက်ဆက်တဲ့နိုင်ငံသားဆိုတော့တရားဝင်လက်ထပ်ထားတဲ့ဇနီးမယားဒီလိုခင်မို့ဆိုလိုတာပေါ့လေသူနဲ့သူတို့တာသမီဆိုတော့အဲသူတို့တွေကိုကျွန်တော်တို့ကကျမ်းမာရေးကောင်းရမယ်နောက်ကုသရေးကကင်းရှင်းရမယ်လို့ကျွန်တော်တို့ကဒီအမျိုးသား၄မျိုးကိုပဲကျွန်တော်တို့က PR အနေနဲ့လက်ခံပါအ
ဲ့ဒီလိုရွေးချယ်ရမှာလဲမြန်မာနိုင်ငံသားဟောင်းများနဲ့မိသားစုဝင်တွေဖြစ်စေနိုင်ငံခြားသားဖြစ်စေတတ်မှတ်ထားတဲ့တက်မြောက်တဲ့အတတ်ပညာအရည်ချင်းအရာတတ်မှတ်ထားတဲ့နှစ်စဉ်တိုင်းပြည်အတွက်လိုအပ်ချက်ဥယေပမာဏအတိုင်းရွေးချယ်သွားမှာဖြစ်တဲ့အကြောင်းကိုလည်းဥယေထွန်းဦးကပြောပါတယ်
ပညာရှင်ဆိုလို့ရှိရင်သူကဗာပညာတက်တာလေအဲသူဒီမြန်မာနိုင်ငံသားဟောင်းကနိုင်ငံသားပဲဖြစ်ဖြစ်ပညာရှင်ဆိုလို့ရှိရင်သူဒီဆရာဝန်ပညာရှင်လားအင်ဂျင်နီယာပညာရှင်လားစိုက်ပျိုးရေးပညာရှင်လားဘာလားညာလားကျွန်တော်တို့တိုင်းပြည်လိုအပ်ချက်နဲ့ဒီနှစ်တော်တို့ဘယ်ပညာရှင်ဘယ်လောက်ခေါ်မယ်ဆိုတဲ့နိုင်ငံတော်ရဲ့မူဝါဒနဲ့ခေါ်လိုက်တဲ့ပညာရှင်အမျိုးအစားနောက်တစ်ခါယင်းနည်းမျိုးရလို့ဆိုလဲအလားတူပဲပေါ့
အခုလိုအစိုးရကထုတ်ပြန်တဲ့တရားဝင်နေထိုင်ခွင့်ပြည်အစနစ်ဟာအကြောင်းအမျိုးမျိုးကြောင့်တတရနိုင်ငံတွေစီမှာဒုက္ခသည်အဖြစ်နဲ့ခိုလှုံနေထိုင်နေကြရသူတိုင်းရင်းသားစစ်ဘေးရှောင်ဒုက္ခသည်တွေအတွက်တော့တရားမျှတမှုမရှိဘူးလို့ပြောသူကတော့နယူးဇီလန်နိုင်ငံမှာဒုက္ခသည်ပြန်လည်နေရာချထားရေးအစီအစဉ်နဲ့ရောက်ရှိနေသူစာရေးဆရာကဗျာဆရာဦးခင်လွန်ဖြစ်ပါတယ
်ဟုတ်ကဲ့တရားမျှတမှုမရှိဘူးခင်ဗျာဥပမာကျွန်တော်ပြောချင်တာပေါ့ဗျာဥပမာကျွန်တော်ကိုယ်တိုင်လည်းအဲ့ဒီဒုက္ခသည်ဖြစ်ကျွန်တော်တတရနိုင်ငံတနိုင်ငံကိုရောက်လာတယ်ကျွန်တော်တို့ပဲတိုင်းမှာလုတော့ပြီးတော်တော်များများကနိုင်ငံတကာကိုဒုက္ခတွေဖြစ်ရောက်နေကြတယ်။အဲ့ဒီအဖြစ်ကဘာကြောင့်လဲ။တိုင်းပြည်မှာကျွန်တော်တိုင်းပြည်မတည်ငြိမ်လို့တိုင်းပြည်မှာပြည်လူစစ်တွေဖြစ်လို့တိုင်းပြည်မှာအယူဆမတူတူတွေကိုအစိုးရကစန့်ကျင်သူဖြစ်သူတို့ကသူတို့ကိုစန့်ကျင်သူဖြစ်မလိုလားလို့ဖမ်းဆီးလို့ကျွန်တော်တို့ကတတိယနိုင်ငံတွေကိုကျွန်တော်တို့ထွက်ခွာပြီးပြေးရတာ။ကမာယူတိုင်းစီတတိယနိုင်ငံတွေကိုရောက်ရင်တော်တော်ဟာကိုတိုင်းပြည်ကောင်းသားဖို့အတွက်မျိုးသားပြန်လဲရင်ကြားဆစ်ဖို့အတွက်တိုင်းပြည်တိုးတက်ဖို့အတွက်ပြန်လာကြပါပြန်လာကြပါလို့ဖိတ်ခေါ်နေရရဲ့ဟာလာကျွန်တော်ဒုက္ခပဲဒီအပါဝင်မြန်မာနိုင်ငံသားပြည်ပရောက်နေသူတို့ဖိတ်ခေါ်နေရရဲ့အခုဒီလူမှုကြီးကြပ်ရေးကပြောတဲ့စကားရေကဒီတရင်းနာရှင်းလင်းပွဲရကရှင်းနောက်လည်းမညီဘူးဗျာအမိနောက်လည်းမတည့်ဘူးဗျာအဲ့တော့ဟိုကျွန်တော်ပြောကြတဲ့လမ်းဆိုရှေ့ကပေးနေတော့နောက်ကမှန်မှောင်ဆိုသူတို့ပြောဝယ်အဲ့လိုဖြစ်နေတဲ့အနေအထားမျိုးမှာကျွန်တော်တို့တွေကဘလို့နားလည်ရမလဲ
လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ဟာအစိုးရနဲ့လိုက်လျောညီထွေရှိသူတွေအစိုးရအတွက်အသုံးဝင်မဲ့သူတွေကိုသာလက်ခံပေးဖို့တက်တက်ဖန်တီးထားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်သားများအဖွဲ့ချုပ် ABSFL အိန္ဒိယရဲ့ဥက္ကဋ္ဌဟောင်းဖြစ်သူဦးကျော်တန်းက DPR စနစ်အပေါ်မှာသူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ်
ကျွန်တော်ကတော့ဗျာဒီဟာကသူတို့ကဒါနိုင်ငံတကာကဒါလိညာလှည့်ပြားနေတဲ့ဒီဟန်ပြတ်သက်သက်ပေါ့ဗျာ cosmetic ဒါလုပ်တယ်လို့ပဲကျွန်တော်ကတော့မြင်တာပဲအထူးဖြစ်တာအပြင်ပြန်လာမဲ့ပညာသားနိုင်ငံသားအထူးကြောင့်ရှိတဲ့လူတွေသူတို့ခိုင်းတာကိုလုံးမဲ့သူတွေကိုဒါနေရာပေးခြင်းနဲ့ဒီဟာကိုလည်းလုံးခြင်းနဲ့ဒါပေမဲ့ခုနကပြောလို့ပေါ့ဗျာသူတို့လုံးနေတာဒီနဲ့ပတ်သက်လို့ဒါအမားယွင်းနေတယ်ဝေဘာဆက်လို့ဝေဘာထောက်ပြနေမှာခုနကကိုမူးကြီးလို့မောင်းထုတ်တဲ့ကိစ္စမျိုးတွေကိုမိုးဝင်းတို့မောင်းထုတ်တဲ့ကိစ္စမျိုးတွေလည်းရှိတယ်အဲ့လိုလူတွေကတော့သူတို့မလိုလားဘူးဗျအဲ့ဒါကိုဘာနဲ့ပြန်ချုပ်ထားကြလဲဆိုတော့ခုနပြောတဲ့ဒီရွှေချီချီဒုက္ခသည်ဖြစ်မှုတဲ့သူတွေကလုံးလို့မရဘူးနောက်ပြီးတော့ခုနဒီလူသားချင်းစာနာမှုဆိုင်ရာဒါအခြေအနေမျိုးတွေနဲ့ဒါဒိုင်းတစ်ပါးမှာနေဆိုင်နေတဲ့သူတွေဒါရောက်ခွင့်မရှိဘူးဆိုတော့အကန့်အသတ်တွေပေါ့ဗျာဒါဒီ
မြန်မာပြည်အတွင်းသက်တမ်း၅နှစ်တရားဝင်နေထိုင်ခွင့်ကို2014ခုနှစ်ဒီဇင်ဘာလ29ရက်နေ့မှာစတင်လျှောက်ထားနိုင်ကြပါတယ်။မနေ့ကညနေကစပြီးလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ဝက်ဆိုက်မှာလည်းတရားဝင်ဖော်ပြပေးသွားမယ်လို့ညွှန်ကြားရေးမှူးဦးရဲထွန်းဦးကပြောပါတယ်ရှင်
။မ အခွန်ညပြပြတော့တာပါရှင်အခုတော့ရုရှားသမ္မတပူတင်ရဲ့နှစ်ပတ်လည်မေကွန်းနဲ့ပတ်သက်လို့တုံးသက်တင်ပြထားတဲ့ VOA သတင်းတောက် Daniel Chef ရဲ့သတင်းလွှာကိုဦးစံမိုးကဆက်ပြီးပြောပြမှာပ
ါကောင်းပါခင်ဗျာရုရှားသမ္မတဗလာဒီမီယာပူတင်ဟာအမေရိကန်ပြည်ထောင်စုနဲ့အမေရိကန်ရဲ့ဥရောပကမဟာမိတ်နိုင်ငံတွေကိုကြာသပတေးနေ့မှာပုတ်ခတ်ပြစ်တင်ပြောဆိုလိုက်ပါတယ်ယူကရိန်းနိုင်ငံကခရိုင်းမီးယားဒေသကိုရုရှားကနေကျူးကျော်သိမ်းပိုက်လို့ပါဆိုပြီးတော့အနောက်နိုင်ငံတွေကအပြစ်ပေးအရေးယူပိတ်ဆို့မှုတွေချမှတ်လိုက်တာဟာရုရှားကိုအားနည်းသွားအောင်လုပ်တဲ့အကြောင်းပြချက်တက်တက်ဖြစ်တယ်လို့သူကပြောဆိုပါတယ
်ဆုံးဖြတ်ကြရစ်ကတည်းကတော့ считает что Россия слишком стала сильной самостоятельной эти инструменты включаются немедленно однако разговаривать с Россией с позиции силы
အရေးယူပိတ်ဆို့မှုတွေချမှတ်တဲ့လုပ်ရဟာယူကရိန်းနိုင်ငံမှာဖြစ်တဲ့အဖြစ်အပျက်တွေနဲ့အာနာတဲမှုအပေါ်အမေရိကန်ပြည်ထောင်စုနဲ့သူတို့ရဲ့မဟာမိတ်တွေရဲ့တုံ့ပြန်ဆောင်ရွက်ချက်တက်တက်မဟုတ်ပါဘူးလို့မစ္စတာပူတင်ကပြောသွားပါတယ်။နောက်ပြီးတစ်ဆက်တည်းမှာပဲအနောက်နိုင်ငံတွေဟာရုရှားရဲ့လုံနိုင်ကန်နိုင်စွမ်းရှိတဲ့အနေအထားပုံမများပြားလာတာကိုချုပ်ကန်ကျင်တယ်ဆိုတာကိုသူသိထားတယ်လို့ရုရှားဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာရုရှားကိုလိုလားတဲ့တမရဗစ်တာယူနိုကိုဗစ်ပြုတ်ကျစေခဲ့တဲ့ယူရိုမိုက်ဒင်တော်လှန်ရေးဟာအနောက်နိုင်ငံတွေကထောက်ပံ့ပေးမှုနဲ့လက်နက်ကင်အာဏာသိမ်းမှုတရတာဖြစ်တယ်လို့မစ္စတာပူတင်ကပြောဆိုလိုက်တယ်လို့ဒါကြောင့်ရုရှားနိုင်ငံကကြားဝင်တဲ့ကိစ္စဟာတရားမျှတတယ်လို့လည်းသူကပြောလိုက်ပါတယ်ချက်ချင်းမြို့တော်ဖြစ်တဲ့ Grozny မှာဖြစ်တောင်ဖြစ်ခဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပြောကြားလိုက်တဲ့မစ္စတာပူတင်ရဲ့မိန့်ခွန်းထဲမှာဒီလိုခွဲထည်ရေးဝါဒီတွေကိုထောက်ခံနေတာဟာအနောက်နိုင်ငံတွေဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Несмотря на то, что мы рассматривали и все об этом знаете и помните наших вчерашних противников как близких друзей и почти союзников поддержка сепаратизма в России из-за бугра
Russia Suya ni ne CAK kala de chao long yan du phit khe du re khwae thwet ye lou saung ni du re siwa ye nangan ye kaisa re ma tai bi twin go win yauk pi do thauk lan ni du re go thauk pat ni de nangan ni apo mait swe yin cha lu maha mait so re ani tha myo thi set san ni ba de lu Mr. Putin ga pyo twa da phit par de Mr. Putin ha Russia နိုင်ငံသားတွေအနေနဲ့ကိုယ်နိုင်ငံအတွင်းမှာဖြစ်နေတဲ့ပြဿနာတွေကိုအာရုံပြောင်းသွားအောင်နိုင်ငံခြားသားတွေပေါ်အပြစ်ဖို့တာဖြစ်တယ်လို့ Human Rights Watch HRW လူ့အခွင့်အရေးအဖွဲ့ကြီးရဲ့ညွှန်ကြားမှု Kenneth Roth ကပြောဆိုပါတယ်
။ But I think part of Putin's effort to blame the West, to blame others is an effort to deflect criticism from himself.You know why is Russia having economic problems today?
ကျွန်တော်အထင်ကတော့ Mr. Putin အနေနဲ့အနောက်နိုင်ငံတွေနဲ့တခြားသူတွေကိုအပြစ်ဖို့တာဟာသူ့ပေါ်အာရုံစိုက်နေတာတွေကိုလမ်းလွဲဖို့ကြိုးပမ်းတာပဲလို့ထင်ပါတယ်။အခုရုရှားနိုင်ငံမှာဘာကြောင့်စီးပွားရေးပြဿနာတွေကြုံနေရတယ်လို့ထင်တယ်လဲဗျ။အစိုးရရဲ့တာဝန်ခံမှုမရှိတဲ့စွန့်စားလှုပ်ဆောင်ချက်တွေကြောင့်ဖြစ်ရတာပါ။ယူကရိန်းနိုင်ငံမှာဖြစ်ပွားနေတဲ့ကိစ္စကိုကြည့်ပါ။ဒီလိုလုပ်တဲ့အတွက်အနောက်နိုင်ငံတွေကတုံ့ပြန်ရေးယူခဲ့ကြတာပါ။တကယ်တော့ Mr. Putin အနေနဲ့သူ့ကိုယ်သူသာအပြစ်တင်သင့်ပါတယ်။
ဆိုဗီယက်နိုင်ငံဆိုတဲ့ကာလကလေးကသဘောထားကွဲလွဲသူတွေအပေါ်ဖြိုခွင်းတဲ့လုပ်ရဟာအဆိုးရွားဆုံးလုပ်ရဖြစ်တယ်လို့ရုရှားနိုင်ငံကိုပထမအဆုံးတွားရောက်ခဲ့တဲ့ရော့ဒ်ကပြောဆိုပါတယ်။သူကဆန္ဒပြမှုတွေအပေါ်ကန့်တတ်တဲ့ဥပဒေတွေအတိုက်ခံတွေကိုဝေဖန်ပြောဆိုတာတွေမလုပ်နိုင်အောင်ဖိနှိပ်တာတွေလွတ်လပ်တဲ့မီဒီယာကိုအဆိုးရွားကသိမ့်ပိုက်ထားတာတွေကိုထောက်ပြပြောဆိုခဲ့ပါတယ
်။ And I think it is political insecurity that lies behind all of this and I fear that this is only going to intensify
ဒီကိစ္စတွေရဲ့နောက်ကွယ်မှာနိုင်ငံရေးအရယုံကြည်မှုနည်းတာတွေပါဝင်နေပါတယ်။ Mr. Putin ရဲ့ Ukraine ကိစ္စစွန့်စားဆောင်ရွက်ချက်တွေကနေဖြစ်ပေါ်လာတဲ့စီးပွားရေးပြဿနာတွေတဖြည်းဖြည်းပြင်းထန်လာမှာကိုကျွန်တော်စိတ်ပူနေပါတယ်။
Mr. Putin ကနိုင်ငံရဲ့ဗဟိုဘဏ်အနေနဲ့ငွေကြေးဈေးကွက်ကစားသူတွေကိုတိုက်ထုတ်ဖို့နဲ့နိုင်ငံရခြားကနေပြန်ဝင်လာမဲ့ငွေလုံးငွေရင်းတွေပေါ်လုံးဝအခွန်ကင်းလွတ်ခွင့်ပြုဖို့ကလေးတောင်းဆိုလိုက်ပါတယ်ခင်ဗျာ
။ဦးစံမိုးဝေပါရှင်။မကြခင်မိနစ်ပိုင်းအတွင်းမှာတော့တောက်ချာနေနေတဲ့ခင်တိုင်းထုံးလင်းနေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။
VOA မြန်မာပိုင်းအသံ